2019ခုနှစ်အတွက်ပြည်သူ့ဂုဏ်ရီဆုချီးမြှင့်ပွဲအခမ်းအနားကိုအခုကျမတို့အတန်းလွှင့်နေတဲ့အချိန်မှာပဲကျင်းပနေပြီဖြစ်ပါတယ်။အဲ့ဒီအခမ်းအနားကိုတော့အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းအရီဇိုနာပြည်နယ်ဖီနစ်မြို့မှာဧပြီလ6ရက်ဒေသစံတော်ချိန်စနေနေ့ညနေ4နာရီကနေ9နာရီအထိကျင်းပမှာဖြစ်ပါတယ်။ဆုချီးမြှင့်ပွဲမှာ2019ခုနှစ်အတွက်ဆယ်ချိန်မြောက်ပြည်သူ့ဂုဏ်ရီဆုရှင်နဲ့ပြည်သူ့ဂုဏ်ရီအသင်းဗဟိုအလုံးမှုဆောင်အဖွဲ့ကရွေးချယ်တဲ့ပြည်သူ့ဂုဏ်ရီအထူးစု၄စုကိုလည်းချီးမြှင့်မှာဖြစ်ပါတယ်။ပြည်သူ့ဂုဏ်ရီဆုရှင်ကိုတော့အမေရိကန်ဒေါ်လာ1000ချီးမြှင့်မှာဖြစ်ပြီးအထူးစုတွေကိုတော့ဒေါ်လာ1000စီချီးမြှင့်မှာပါ။ပြည်သူ့ဂုဏ်ရီဆုအတွက်အစိုးပြုခံထားတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်အမည်စင်းတဲ့ကပြည်သူ့ဂုဏ်ရီအသင်းရဲ့မူရီအတိုင်းစီစစ်ပြီးဆွေးရချတာဖြစ်ကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။အစိုးပြုခံရတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုစုဆောင်းပြီးအစစ်အစင်ရွေးချယ်ပြီးနောက်ဆုံးအစဉ်ရွေးချယ်မှုကိုမတ်လ18ရက်နေ့ကပြုလုပ်ခဲ့တာပါ။2018ခုနှစ်တုန်းက6ချိန်မြောက်ပြည်သူ့ဂုဏ်ရီဆုကိုရန်ကုန်မြို့ကမွတ်စလင်ကုသိုလ်ဖြစ်ဆေးရုံကရရှိခဲ့ပြီး7ချိန်မြောက်တုန်းကဆုရှင်ကတော့မန္တလေးမြို့ဖောင်တော်ဦးပရဟိတဖုံးတော်ကြီးတင်ပညာရေးတွက်ဖက်အထက်တန်းကျောင်းကရရှိခဲ့တာဖြစ်ပါတယ်။